American Emperor Donald Trump ရဲ့တရုတ်နဲ့ကုန်သွယ်စစ်ပွဲဟာအခုခါမှာ American စားသုံးသူတွေကိုထိခိုက်ဖို့ဖြစ်လာနေတယ်လို့အများကပြောဆိုလာကြပြီးဖြစ်ပါတယ်။ American အစိုးရကတနင်္လာနေ့ကစပြီး American Dollar 112 billion တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်အခ15ရာခိုင်နှုန်းတိုးမြင့်ကောက်ခံတော့မှာပါ။တရုတ်ကုန်ပစ္စည်းတွေထဲမှာ Smart နိုင်ငံတွေကစပြီး TV ၊ဖိနက်ကလေးအသုံးဆောင်တွေအားကစားပစ္စည်းတွေအပြင်နို့ထွက်ပစ္စည်းနဲ့အသားတွေလည်းပါဝင်ပါတယ်။တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲစတင်ကတည်းကတရုတ်ကုန်ပစ္စည်းတွေအတွက်ပေးရတဲ့သွင်းကုန်ခွန်ကြီးညင်းမှုကိုကာမိစေဖို့အမေရိကန်ကုမ္ပဏီတွေဘက်ကလည်းဈေးတင်ရောင်းချရတဲ့အတွက်စားသုံးသူတွေဟာဈေးကြီးပေးဝယ်သုံးနေကြရတာဖြစ်ပါရဲ့ရှင်။